မြန်မာအစိုးရကရိုဟင်ဂျာတွေကိုအကာအကွယ်မပေးနိုင်တာကြောင့်သူတို့အများစုအနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်ဘက်ပေးလိုက်ဖို့အမေရိကန်၊ဖွာရင်အမေရိကန်အောက်လွှတ်တော်အမတ်တဦးရဲ့အကြံပြုချက်ဟာမှားယွင်းပြီးဆွေးရတဲ့အဆိုပြုချက်ဖြစ်တဲ့ကြောင့်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကတနင်္လာနေ့မှာပြည်မြင့်ထန်ထန်တုံ့ပြန်ပြောကြားခဲ့ပါတ င်းပေးလိုက်ဖို့အမေရိကန်ဝါယင်ဒီမိုကရက်အောက်လွှတ်တော်အမတ်ဘရက်ဒလီရှမ်မန်ရဲ့အကြံပြုပြောဆိုချက်နဲ့ပတ်သက်လို့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာရဲ့သဘောထားကိုသတင်းနောက်တွေကမေးမြန်းရမှာအခြားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်နဲ့ကိုဘင်္ဂလားဒေ့ရှ်နယ်မြေအဖြစ်သတ်မှတ်ဖို့ဆိုတဲ့ဘလို့အကြံပြုချက်မျိုးမဆိုသူ့အနေနဲ့လက်မခံကြောင်းဝန်ကြီးချုပ်ကအခုလိုတုံ့ပြန်ခဲ့ပါတယ
်ဖို့တဲ့ဒေ့ရှ်သာဆော့ဗရင်ဂျင်းရဲ့ဆက်ထားပြီချင်းတဲ့
ဘင်္ဂလားဒေ့ရှ်အနေနဲ့ကိုယ်နိုင်ငံကိုယ်ပိုင်နဲ့ကိုကျင့်တ်ပြောရွှင်နေပါတယ်။တခြားဘယ်နိုင်ငံရဲ့နေမြေပိုင်နဲ့ကိုဘင်္ဂလားဒေ့ရှ်ရဲ့ဆွဲသွင်းဖို့ဆိုတဲ့အကြံပြုချက်ကိုကျမတို့လုံးဝလက်မခံနိုင်ပါဘူး။နိုင်ငံတိုင်းမှာကိုယ်ပိုင်အချုပ်အခြာအာဏာကိုယ်စီရှိကြပါတယ်။ဘာဖြစ်လို့များရခိုင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်ရဲ့ဆွဲထက်ကျင်ရတာပါလဲ။
ဇွန်23ရက်နေ့ကအမေရိကန်အောက်လွှတ်တော်မှာအမေရိကန်အစိုးရရဲ့2020ပြည့်နှစ်အတွက်တောင်အာရှဆိုင်ရာဘတ်ဂျက်ရထားချက်ကြားနာပွဲကိုပြုလုပ်ရမှာအောက်လွှတ်တော်အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌဝိုင်းရင်ဒီမိုကရက်အောက်လွှတ်တော်အမတ်ဘရက်ဒလီရှာမန်ကအဖွဲ့မိန့်ခွန်းပြောရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်တဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မဲ့အုပ်ချုပ်မှုမျိုးမြန်မာအစိုးရကမလုပ်နိုင်ဘူးဆိုရင်အဲ့ဒီဒေသအစိတ်ပိုင်းကိုရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးဖို့စိတ်ဆန္ဒရှိနေတဲ့ဘင်္ဂလားဒေ့ရှ်ဘက်လွှဲပြောင်းပေးတာကိုအမေရိကန်အစိုးရအနေနဲ့ထောက်ခံတင်တယ်လို့အကြံပြုခဲ့တာဖြစ်ပါတယ်။အခုလိုအမေရိကန်အောက်လွှတ်တော်အမတ်ရှာမန်ရဲ့တင်ပြချက်ဟာမှားယွင်းပြီးဆိုးရွားတဲ့အကြံပြုချက်ဖြစ်ကြောင်းဟာစီနာကပြောပါတယ
်။ Agent Congressman
ဒီလိုမျိုးအောက်လွှတ်တော်အမတ်ရဲ့အကြံပြုချက်ဟာမှားယွင်းပြီးဆိုးရွားတဲ့ကိစ္စဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြဿနာတွေရှိနေပြီးဒါတွေကိုကျမတို့ကဘင်္ဂလားဒေ့ရှ်ကဘာကြောင့်ဆွဲသွင်းရမှာလဲ။မြန်မာနိုင်ငံကသူတို့ရဲ့လူတွေဘေးလွတ်ရာခုလုံဖို့ဘင်္ဂလားဒေ့ရှ်ကိုရောက်လာခဲ့ချိန်မှာဘင်္ဂလားဒေ့ရှ်အနေနဲ့သူတို့ကိုလူသားချင်းစာနာမှုအခြေခံပေါ်မှာပဲစဉ်းစားပြီးခွင့်ပြုခဲ့တာပါ။ဒါပေမဲ့ဒါဟာတခြားနိုင်ငံရဲ့အစိတ်အပိုင်းကိုကျမတို့ပိုင်နေတဲ့ဆွဲသွင်းဖို့မဟုတ်ပါဘူးအခုလိုအကြံပြုတဲ့အမေရိကန်အောက်လွှတ်တော်အမတ်အနေနဲ့အခုလိုပြောမယ့်အစားရိုဟင်ဂျာဒုက္ခသည်တွေမကြခင်သူတို့နေရရင်ပြန်နိုင်ရေးမြန်မာကိုဖိအားပေးပြောဆိုသင့်ပါတယ
်မြန်မာအနေနဲ့သူတို့ရဲ့တာဝန်ဝင်တို့ဝင်ပိုးတွေကိုဘင်္ဂလားဒေ့ရှ်ကိုပုံချထားပေမဲ့လည်းတင်းမာတဲ့သဘောထားကိုရှေ့တန်းမတင်ပဲမြန်မာနိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုပဲသူ့အနေနဲ့ထိန်းသိမ်းထားကြောင်းရှေ့ခ်ဟာစီနာကဆိုပါတယ်ဒါအပြင်ဇူလိုင်လ10ရက်နေ့ကနေ9ရက်နေ့အထိတရုတ်နိုင်ငံကိုသွားခဲ့တဲ့9ရက်ကြာခီးစဉ်တွင်ရိုဟင်ဂျာတွေနေရပြန်ရေးကိစ္စဘင်္ဂလားဒေ့ရှ်ကိုကူညီပံ့ပိုးသွားမယ်လို့တရုတ်အစိုးရကအသေးချာပြောလိုက်ကြောင်းသူကအခုလိုသတင်းတောက်တွေကိုပြောပါတယ
်အိမ်မောင်ရှိကတော်မင်းနေအရမ်းမချိုင်းနာ
တရုတ်ကမြန်မာနဲ့ဆက်ဆံရေးပိုပြီးနှိစက်ကောင်းမွန်ပါတယ်ဒါပေမဲ့လည်းရိုဟင်ဂျာတွေနေရပြန်ရေးအတွက်မြန်မာအစိုးရကိုတရုတ်ကပြောမယ်ဆိုတာသိကြပါတယ်ရိုဟင်ဂျာတွေနေရပြန်ရေးဘင်္ဂလားဒေ့ရှ်ဘက်နဲ့တရုတ်ကလက်တွဲဆောင်ရွက်မယ်ဆိုတာတရုတ်အစိုးရကအတိအကျပြောခဲ့ပါတယ်။ဒါဟာကျမတို့အတွက်ကောင်းတဲ့သတင်းမဟုတ်ဘူးလားရှင်
။ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာရဲ့9ရက်ကြာတရုတ်ခီးစဉ်ကိုတရုတ်ဝန်ကြီးချုပ်လီကော့ချန်းကဖိတ်ကြားခဲ့တာပါ။ဒါအပြင်ရှေ့ခ်ဟာစီနာဟာသူ့ရဲ့ခီးစဉ်အတွင်းတရုတ်နိုင်ငံမှာပြုလုပ်တဲ့နွေရာသီဒါဗော့စ်ကမ္ဘာစီးပွားရေးညီလာခံကိုဇူလိုင်လ2ရက်နေ့ကတက်ရောက်ခဲ့တယ်လို့ဇူလိုင်လ4ရက်နဲ့5ရက်နေ့တွေမှာတရုတ်ဝန်ကြီးချုပ်လီကော့ချန်းနဲ့သမရရှီချင်းပင်တို့နဲ့ဘေကျင်းမြို့တော်မှာတခြားစီတွေ့ဆုံပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်သူရဲ့ခီးစဉ်အတွင်းတရုတ်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားချင်းငွေစာချုပ်နှစ်ခုအပါအဝင်စာချုပ်၉ခုကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီထဲမှာနှစ်နိုင်ငံစွမ်းအင်ရင်းအရင်းမြစ်ရင်းနှီးမြှုပ်နှံမှုယဉ်ကျေးမှုနဲ့နှစ်နိုင်ငံကြားခီးသွွာလာမှုအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေအတွက်စံတန်ချိန်2500ပေးလှူဖို့ကိစ္စရပ်တွေလည်းပါဝင်ပါတယ်ရှင်။